ယူကရိန်းတပ်တွေဟာစနေနေ့မှာရုရှားတန်ကြပ်ကားကားတွေအပြည့်စည်းပုံတွေနဲ့ပြည့်နေတဲ့မြို့တော်ကီယက်မြောက်ပိုင်းကနေရာအတော်များများကိုပြန်ပြီးသိမ်းယူနေပါတယ်။ယူကရိန်းအရှေ့ပိုင်းမှာစစ်စင်ရေးတွေကိုအာရုံစိုက်ဖို့အတွက်ကီယက်ဝန်ကျင်မှာစီရေးလျှော့ချမယ်လို့ရုရှားကကြေညာခဲ့တဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးဒီမြောက်ပိုင်းဒေသတစ်လွှားကမြို့ရွာပေါင်း30ကျော်ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးကပြောပါတယ်။ယူကရိန်းကိုထိုးစစ်ဆတင်တဲ့ပထမနေ့ကစပြီးတိုက်ပွဲတွေဖြစ်ပေါ်နေတဲ့ကီယက်အနောက်မြောက်စင်ချေဘုံအရက်ကဟော့စတိုမဲလ်လေဆိပ်ကနေရုရှားတပ်တွေထွက်ခွာသွားပြီလို့ဗြိတိန်စစ်ထောက်လှမ်းရေးကပြောပါတယ်။အရှေ့ပိုင်းမှာတော့မာရီပိုစိတ်ကမ်းမြို့ကဘေးလွတ်ရာကိုထွက်ပြေးဖို့အတွက်ကြိုးစားနေတဲ့ဒေသခံတွေကိုချက်ချင်းကြီးတပ်ဖွဲ့ရင်တန်းကကယ်ထုတ်ဖို့အတွက်ကြိုးစားနေပါတယ်။ရုရှားတွေကငြိမ်းချမ်းညှိနှိုင်းမှုအတွက်အပြုသဘောဆောင်တာပြသတဲ့အနေနဲ့ကီယက်ဝန်ကျင်ကရုရှားတပ်တွေကိုရုတ်သိမ်းချောင်းပြောပေမဲ့ယူကရိန်းနဲ့သူ့မဟာမိတ်တွေဘက်ကတော့ရုရှားတပ်တွေဟာဆုံးရှုံးမှုတိုက်ကိုကြီးမားတဲ့အတွက်တိုက်ရင်အားပြန်စုစည်းနေရတာသာဖြစ်ကြောင်းပြောပါတယ်။ပိုယဟမ်းမင်းကြီးဖရန်စစ်ကတော့အာနာရှင်တချို့ဟာအမျိုးသားရေးအတွက်ဆိုတဲ့ခေတ်နောက်ပြန်ဆွဲနေတဲ့အတွေ့အခေါ်နဲ့ရံပြုတ်တိုက်ခိုက်နေတာတွေ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်ရိုက်နိုင်မယ်ထုတ်မပြောဘဲဝေဖန်ခဲ့ပါတယ်။